မြန်မာနဲ့ဘင်္ဂလားဒေ့ချ်နယ်စပ်မှာထိခိုက်သေဆုံးမှုတွေရှိခဲ့တဲ့အတွက်ရှိခဲ့တဲ့အထည်လက်နက်ကိုင်ပဋိပက္ခတွေဘက်ခါတွေပေါ်ပေါက်နေတဲ့အပေါ်မြန်မာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အပြန်အလှန်ဆွဆွဲနေကြပါတယ်။တနင်္လာနေ့ပါပဲစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစောဖြိုးဝင်းကဘင်္ဂလားဒေ့ချ်တန်အမတ်ကြီးမန်ချူရယ်ခရင်ခန်ချောင်းဒရီကိုခေါ်ယူပြီးမြန်မာလူမျိုးရေးတပ်ဖွဲ့တွေမှတာဝန်မရှိကြောင်းပြောဆိုခဲ့ပါတယ်။ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့ ARSA ရိုဝင်ဂျာအစွန်းရောက်အဖွဲ့တွေကနေဇာဒေသမြန်မာရဲကင်းတွေကိုတိုက်ခိုက်ခဲ့ရမှာလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဘင်္ဂလားဒေ့ရှ်ပိုင်နယ်ထဲကိုလက်နက်ကြီးကြီးတွေကြောက်ခဲ့တာဖြစ်ကြောင်းရှင်းလင်းပြခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်တဦးသေဆုံးပြီး6ဦးဒဏ်ရာရခဲ့တဲ့ဖြစ်ရအပါအဝင်မကြသေးခင်တုန်းကပဋိပက္ခတွေအတွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလက်နက်ကြီးတွေကြောက်မှုတွေကြောင့်မြန်မာတပ်အမတ်ကြီးကိုဇက်တိုက်ဆိုသလိုဆင့်ခေါ်ကန့်ကွက်ခဲ့ပြီးနောက်တနင်္လာနေ့မှာမြန်မာနိုင်ငံသားရေးဝန်ကြီးဌာနကလည်းဘင်္ဂလားတပ်အမတ်ကြီးကိုခေါ်ယူရှင်းလင်းခဲ့တာဖြစ်ပါတယ်။ AA အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ခိုင်သူကတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လက်နက်ကြီးတွေကြောက်တာဟာစစ်ကောင်စီကဆွဆွဲသလိုမဟုတ်ဘဲမြန်မာစစ်တပ်ရဲ့လက်ချက်ဖြစ်တယ်လို့တနင်္လာနေ့တုန်းကအွန်လိုင်းကနေတုံ့ပြန်ပြောဆိုခဲ့ပါတယ်မြန်မာစစ်တပ်လက်နက်ကြီးတွေနဲ့စီးမရှိကမ်းမရှိမပြစ်နိုင်အောင်နိုင်ငံတကာအနေနဲ့ဝိုင်းဝန်းပြီးထိန်းသိမ်းဖို့လိုအပ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကတော့မြန်မာစစ်လေယာဉ်တွေလေပိုင်တဲ့ကိုကျူးကျော်ဝင်ရောက်မှုတွေနဲ့လက်နက်ကြီးကြီးတွေကြားရောက်ခဲ့တာရှိတဲ့အကြောင်းအစောပိုင်းမှာကန့်ကွက်ခဲ့ပါတယ်နေဆက်ဒေသကဖြစ်ရတဲ့အပေါ်ဘင်္ဂလားဒေ့ရှ်အစိုးရရဲ့စိုးရိမ်မှုတွေနဲ့ပတ်သက်လို့အာဆီယံတာဝန်ရှိသူတွေကိုအကြောင်းကြားထားတယ်လို့လည်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြထားပါတယ်